မင်္ဂလာပါခင်ဗျာအမေရိကန်တရားရုံးချုပ်က Deferred Action Plan for Childhood Arrival ဒါကာလို့ခေါ်တဲ့ကလေးဘဝတုန်းကအမေရိကန်ကိုမိဘတွေနဲ့အတူစာရွက်စာတမ်းတွေမရှိဘဲရောက်လာတဲ့ကလေးတွေကိုအမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ပေးတဲ့အစီအစဉ်ကို Trump အစိုးရကရက်ဆိုင်ခဲ့တာဟာတရားဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့အကျိုးသက်ရောက်မှုတွေကို VOA မြန်မာပိုင်း Editor ဦးကျော်တန်တာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်အန်ဂေတပတ်အတွင်း Trump အစိုးရကိုအသာမပေးတဲ့ဆုံးဖြတ်ချက်နှစ်ခုကိုတရားရုံးချုပ်ကချခဲ့တဲ့အတွက်တရားရုံးချုပ်ကသူ့ကိုကြိုက်တဲ့ပုံမရဘူးလို့သမ္မတ Trump က Twitter မှာရေးနေပါတယ်။ဒါကအစီအစဉ်နဲ့အမေရိကန်မှာနေထိုင်အလုပ်လုပ်ခွင့်ရနေတဲ့လူတွေက8သိန်းလောက်ရှိတယ်ဆိုတော့ဒီဟာကိုရက်ဆိုင်တာကိုတရားရုံးချုပ်ကဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာဟာဒီကလေးတွေအတွက်ဘလို့အကျိုးသက်ရောက်မလဲခင်ဗျာ
။ဒီကလေးတွေကတော့ဘဝလုံခြုံမှုပိုရှိတော့တာပေါ့။ဉာဏ်တော်လို့ဆယ်မှာသူတို့ဟာဒီပါပညာသင်ကြားဝင်ရမယ်အလုတ်ကိုင်းကိုဒီဝင်လုတ်ကိုင်းဝင်ရမယ်ဆက်သဖြင့်အစဉ်ပြေတော့မှာဖြစ်ပါရတာဟာတကယ်တော့ဒီကိစ္စကိုသမ္မတ Obama ကခွင့်ပြုခဲ့တာပါဒီကလေးတွေကိုကာကွယ်ဆောင်ရှောက်ပြီးတော့ဒီမှာဒီဝင်နေထိုင်ခွင့်ပြုဖို့အတွက်အစီအစဉ်ရေးခဲ့တာဖြစ်ပါတယ်အဲ့ဒါကိုတရားရုံးချုပ်မှာတရားသူကြီး9ဦးရှိတဲ့အနေနဲ့9ဦးကဒါကိုကလေးတွေကိုမဖိတ်ကျင်ဘူးဆက်လက်နေခွင့်ပြုမယ်ဆိုပြီးတော့သမ္မတ Trump ရဲ့အလိုနဲ့ဆက်နေပြီးတော့ဆုံးဖြတ်ကြတာဖြစ်ပါတယ်အဲ့ဒီ AI သူကြီးဖွဲ့ရဲ့ဥက္ကဋ္ဌချစ်တဲ့တရားရုံးချုပ်တရားသူကြီးချုပ်ကိုနှိုက်ကြလဲပဲဒီကိစ္စမှာ John Roberts ကလည်းပဲသဘောတူပြီးတော့ဒါများသဘောနဲ့ဒီဆွံ့ချခဲ့တာဖြစ်ပါတယ
်အဲ့တော့အင်ကယ်ဒီဟာကနိုင်ငံရေးအရာရောဘလောက်အရေးပါတယ်လဲခင်ဗျာနောင်လာမယ့်ရွေးကောက်ပွဲမှာ Trump ကသူနိုင်လို့ရှိရင် Conservative တရားသူကြီးကိုပဲရွေးခန့်မယ်လို့ပြောနေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်ပေးပ
ါတကယ်တော့တရားရုံးချုပ်တရားသူကြီးကိုသူရွေးတာ2ယောက်ရှိပြီးရှင်းပါတယ်အဲ့ဒီတော်နေချမ်းတက်လာပြီးတော့ conservative ကိုရွေးတာပါပဲ။ဒါပေမဲ့ပထမအမှုကလည်းပဲအဲဒီလူတွေကဒီ conservative ပြင်မဲ့သူက democratic ရဲ့လူတိုင်းသူတို့ဆုံဖြတ်သွားတာဖြစ်ပါတယ်။နိုင်ငံသမ္မတရဲ့နိုင်ငံရေးဆန္ဒကိုမလိုက်လျော့ဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဒီအမှုမှလည်းပဲဒီနိုင်ငံရေးအတော်အရေးပါတဲ့အမှုဖြစ်ပါတယ်။တကယ်တော့ American ပြည်ထောင်စုကိုလူဝင်မှုဆန္ဒ policy immigration issue ကတလားဒေါ်နယ်ထရမ်းနှောင်းဆက်ချောက်ရွေးကောက်ပွဲဝင်ကြတဲ့အသေး signature issue တစ်ခုဖြစ်ပါတယ်ဗျာခွဲလို့မရပါဘူးဒီလူဝင်မှုကိစ္စကိုသူတိမ်ဝင်ဖြစ်အောင်လုပ်မယ်တားဆီးမယ်ဆိုတာလုပ်ခဲ့ပါတယ်နေဆက်မှာတိုင်းခက်မဲ့ကိစ္စတွေပါဝင်အခု defer ကိစ္စကိုသူကဒါပြန်လည်ယူသိမှုဆိုတာလုပ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီညမှာသူအရေးနှိမ်သွားပြီဆိုရပါတယ်သို့တော်လည်းပဲသူ့ဘက်ကလူတွေကတော့ conservative ဖြစ်တဲ့တရားသူကြီးမှ Clarence Thomas လို့ပုဂ္ဂိုလ်ကြီးကတော့တရားရုံးချုပ်ကဒီကိစ္စမှာဆုံးဖြတ်တာဆုံးဖြတ်ပိုင်ခွင့်မရှိဘဲဆုံးဖြတ်ခြင်းသာဖြစ်တယ်။တကယ်တော့ဒီကိစ္စဟာဥပဒေပြုစုရေးဖြစ်တဲ့ Congress တို့နဲ့သာဆင်တဲ့ကိစ္စဖြစ်တယ်။ဆိုတော့အခုကိစ္စမှာတရားရုံးချုပ်ကဝေယောဆုံးဖြတ်လိုက်တာဟာတရားရုံးချုပ်ကိုနိုင်ငံရေးကစားခွင့်တစ်ပွဲဖန်တီးလိုက်ခြင်းဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေရပါတယ်
။ဟုတ်ကဲ့ပါ။အခုနောက်ဆုံး American အမျိုးသားလုံခြုံရေးအကြံပေးဟောင်း Joe Biden ရဲ့စာအုပ်ကိုထုတ်ဝေခွင့်ပေးဖို့သမ္မတ Trump အစိုးရကကြိုးပမ်းနေပါတယ်။ဘလို့အချက်တွေပါတာကြောင့်လဲအင်ကေ။
ကိုင်းညာကျွန်တော်တို့လည်းမဖတ်သေးပါဘူးဒါပေမဲ့မီဒီယာတချို့ကသူတို့ရရှိတဲ့အချက်လက်ကိုအခြေခံပြီးရေးထားတာတွေ့ရပါတယ်။အရေးကြီးတဲ့ကိစ္စကတော့တခုတည်းခြုံပြီးပြောရင်တော့သမ္မတဒေါ်နယ်ထရမ့်ကသူ့မဲအနိုင်ရရှိရေးကိစ္စကိုနိုင်ငံအကျိုးစီးပွားထက်ဦးစားပေးတယ်ဆိုတဲ့အချက်ပါပဲ။နမူနာအချင်းပြောမယ်ဆိုရင်တရုတ်နိုင်ငံနဲ့သူတို့အထောက်အထားတွေကိုကျွန်တော်တွေ့ရတာပေါ့လေမီဒီယာတွေမှာရေးတာ။တရုတ်နိုင်ငံသမ္မတရှီဂျင်ဖင်နဲ့တွေ့ရတဲ့အခါမှာရှီဂျင်ဖင်ကိုငါမြေကောက်ပွဲမှာငါရဲ့လက်သမားတွေထောက်ခံအောင်ခင်ဗျားလက်အမေရိကန်လေအထက်ပစ္စည်းတွေများများဝယ်ပေးပါခင်ဗျားရုစီယာကွန်ပစ္စည်းတွေဒီမှာများများရောင်းအောင်တုတ်လုပေးမယ်ဆိုတဲ့သဘောမျိုးပေါ့လေအဲ့လိုသူ့ရဲ့နိုင်ငံရေးမှာရွေးကောက်ပွဲမှာနိုင်ဖို့အတွက်အပြည့်ယူလုပ်ခဲ့တယ်ဆိုတဲ့သဘောမျိုးရေးသားတာကိုတွေ့ရပါတယ်အဲ့ဒါထောက်ပြကြပါတယ်ဒါပေမဲ့လည်းမေကွန်ထုစရာဂျွန်ဘော့တင်ရဲ့ credibility ဘယ်လောက်ထိကုန်ပိတ်ကစီတော်ထိုးနှက်မှုဖြစ်တယ်လဲဆိုတာသိအရေးကြီးပါတယ်သူ့ရဲ့ရေးသားလာတဲ့ကိစ္စတွေကို Republican တွေကတော့လုံးဝဆင်နေတာပေါ့ဗျာသူတို့ဆင်ပြီးပြောရစို့ပြီးDemocrat တွေကလက်ခံတယ်ဆိုသူတို့ရဲ့လက်ခံဘူးသူတို့ it's too little too late ဟိုသမထံကို impeachment တရားစွဲဖို့လို့ငါကြတော့ခင်ဗျာဘာကြောင့်မထွက်စုခဲ့ဘူးလဲအခုကျဘာကြောင့်ရေးလာလဲဆိုရင်ပြောရတော့ John Bolton ဟာသူရဲ့ဒီသမ္မတနဲ့အလုပ် Donald Trump နဲ့အလုပ်လုပ်ခဲ့တဲ့အပြစ်ကြောင့်ဘလိုပင်ရေးတော်လဲပဲနှစ်ဖက်စုံရဲ့ထောက်ခံမှုတော့သူမရရှိပါဘူးဆိုတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒကိုဒီစာအုပ်ကြောင့်ပြောင်းလဲသွားမယ်ငါဆိုတာလည်းပဲမေကွန်သူကမေကွန်တို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကေဒါကတော့ကျွန်တော်တို့နောင်လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်ရမှာပေါ့အခုလို့သုံးသပ်ပေးခဲ့တဲ့အက်ဒီတာဦးကျော်စန္တာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါရဲ့ခင်ဗျာ